to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်စက်တင်ဘာလ6ရက်ဇန်နဝါရီနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေည9:00-10:00လိုင်းနိုမီတာ25 30 51နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းသတင်းစာကအစိုးရဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့တဲ့အမြင်ဖော်လို့သူကသူတို့မဟုတ်တဲ့အကြောင်းအမေရိကန်အစိုးရထိတ်တန့်အရာရှိ3ယောက်ကငြင်းဆန်လိုက်ကြပါတယ်။ကိုရီးယားကျွမ်းဆန်မှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ပထမသမ္မတတက်တန်ကုံဆုံးချိန်လောက်မှာစတင်မယ်ကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တည်ငြိထိုင်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အာဆီယံစီးပွားရေးအသိုက်အဝန်းကိုအကောင့်ထည့်ဖော်နေခြင်းမှာပြည်တွင်းအသေးစားနဲ့အလဆစီးပွားရေးလုပ်ငန်းရှင်တွေဈေးကွက်ဆုံးရှုံးတာမျိုးမဖြစ်အောင်အစိုးရကကူညီသင့်တယ်လို့အကြံပြုကြပါတယ်
။အာဆီယံအီကော်နမစ်ကွန်မြူနတီသွားတဲ့ခါကျတော့စီးပွားရေးပွင့်ကြတာအတူတူပွင့်ကြတာပဲလေ။ဖွင့်လန်းဒါပေမဲ့လို့ကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းတွေပါတ
ော့ဒီနေ့ပြည်ပြည်ချင်းမှာနားဆင်ရဖို့ရှိပါတယ်။တခါတလောတုန်းကဒီစွာရေးလောင်တမန်ရေးထိန်တကာကျိုးပေါက်တဲ့ကာလာတုန်းကပြစီမှုဘလောက်ထိရှိခဲ့တယ်လဲဆိုတဲ့တင်ပြချက်နဲ့အတူတရုတ်နိုင်ငံကအမျိုးသားအမျိုးသမီးအချိုးအစားမညီမျှမှုကြောင့်အိမ်နီးချင်းမြန်မာအပါအဝင်နိုင်ငံတွေကနေပြီးတော့လူကုန်ကူးခံရတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
။နယူးယောက်တိုင်းသတင်းစာကြီးမှာသဘောထားအမြင်ဆောင်ပါရေးသားခဲ့တဲ့အမည်မဖော်လို့သူဟာသူတို့မဟုတ်တဲ့အကြောင်းအမေရိကန်ဆွေရထိတ်တန့်အရာရှိ3ယောက်ကငြင်းဆန်လိုက်ပါတယ်။ဆောင်းပါးထဲမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးအဖွဲကိစ္စရည်နဲ့ထိရောက်မှုမရှိတဲ့ဥစားမှုတွေကြောင့်အောင်မြင်မှုမရတဲ့အကြောင်းရေးသားထားတာပါ။အိန္ဒိယနိုင်ငံမှာရောင်းနေတဲ့နိုင်ငံချိုင်းဝန်ကြီးမက်ပွန်ပေကတော့ဆောင်းပါးမှာရေးသားဖော်ပြချက်တွေဟာဝန်ထဲစရာဖြစ်ရတယ်လို့အစိုးရရဲ့ဆောင်းရွက်ချက်တွေကိုသိသိအောင်မီဒီယာကကြိုးပမ်းမှုတစ်ခုဖြစ်အကြီးအကျယ်စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းပြောဆိုခဲ့ပါတယ်။ဒုတိယသမ္မတမက်ပန်စ်ကလည်းဆောင်းပါးရေးသူကသူမဟုတ်ကြောင်းညင်းဆိုခဲ့တာပါ။ကရီကလာလိုရမျိုးလုံမှာမဟုတ်ကြောင်းလည်းဒုသနာယုံဟုတ်ချွေလက်ထောက်အရာရှိချုပ်ကပြောဆိုခဲ့ပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကလည်းသူဓမ္မမဟုတ်သူ့လက်ထောက်ကရေးသားတာလို့ထင်ရှားပြီးပြောဆိုနေရတာမှားယွင်းတဲ့အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နယူးယောက်တိုင်းသတင်းစာကတော့ဆောင်းပါးရှင်ဟာအစိုးရအစင်းမြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နိုင်တဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အမည်မဖော်လို့သူအရာရှိရဲ့သဘောထားမြင်ဆောင်းပါးထဲမှာတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်တဲ့အစိုးဆုံးလုပ်ရက်တွေကိုဝန်ထမ်းတွေကမကြာခဏတားခဲ့ရတဲ့အကြောင်းလည်းရေးသားထားပါတယ်။မနေ့ကဆောင်းပါးဖော်ပြခဲ့ပြီးနောက်မှာပဲသမ္မတထရန့်ကတော့တူတာလူမှုကွန်ရက်ကနေစက်တိုက်ဆိုသလိုတုံ့ပြန်ခဲ့သလိုဆောင်းပါးရှင်ကိုအရေးယူနိုင်အောင်သတင်းစာကထုတ်ဖော်ပြောဆိုဖို့လည်းတောင်းဆိုခဲ့တာပါ။အစင်းမြင့်အစိုးရအရာရှိစုစုဟာတကယ်ရှိတဲ့သူတရားဟုတ်ရဲ့လားဒါမှမဟုတ်ကြာဆုံးမှုတွေကြုံနေရတဲ့နယူးယောက်တိုင်းသတင်းစာကလုတ်ချံဖန်တီးထားတဲ့သတင်းရင်းမြစ်တစ်ခုလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့တာပါ။တတိမရှိတဲ့အမျိုးဖော်လူသူစုစုကိုတကယ်ရှိရတယ်ဆိုရင်လည်းအမျိုးသားလူညွန့်ရေးအတွက်အစိုးရတန်ချက်ချင်းအနံ့မို့လဲတောင်းဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့ကိုးဦးမြောက်တရားသူချင်းအဖြစ်အမည်စင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုအထက်လွှတ်တော်တရားရေးကော်မတီမှမနေ့က12နှစ်ကြာစစ်ဆေးချမှတ်ခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးမှာထပ်ပြီးတော့စစ်ဆေးချမှတ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာ Kavanaugh ကိုအမည်စင်တင်သွင်းခဲ့တဲ့သမ္မတ Trump ကတော့မနေ့ကစစ်ဆေးချမှတ်မှုအပေါ်မှာအားရချင်တဲ့ကြောင်းပြောဆိုထားပါတယ်။မနေ့ပုတ်ထုံးနေ့ချမှတ်မှုမှာတော့တရားစီရင်ရေးမှာသမ္မတ Trump နဲ့ကင်းပြီးလွတ်လပ်မှုရှိရမယ်ဆိုတာကိုကက်ဗနော့ကဂရိပြုပြောဆိုပါတယ်။တကယ်လို့တရားရုံးချုပ်တရားသူကြီးအဖြစ်တီးပြုတ်ခံရရင်သမ္မတရဲ့အကျိုးစီးပွားရှုမြင်ချက်တင်နဲ့ဂင်းလို့ဖို့အမခံနိုင်သလားလို့မေးမြန်းတဲ့ယူတာပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Orrin Hatch ရဲ့မိကွန်းကိုဖြေကြားတာမှာတော့သူဟာလွတ်လပ်တဲ့တရားသူကြီးတူဖြစ်တယ်လို့ကက်ဗနော့ကပြောပါတယ်။အသက်53နှစ်အရွယ်ဖက်ဒရယ်ယူကန်တရားသူကြီးကက်ဗနော့ကသူဟာအခြေခံဥပဒေကိုတည်ဆောက်ခံရမှာဖြစ်တယ်။အခြေခံဥပဒေအရသူဟာလွတ်လပ်တဲ့တရားသူကြီးဖြစ်ပြီးတရားဥပဒေကိုသာလိုက်နာဖို့တာဝန်ရှိတယ်လို့ဖြေကြားခဲ့ပါတယ်။အခြေခံဥပဒေအရဘယ်သူမှဥပဒေရဲ့အထက်မှာမရှိဘူး။ဘလို့ပုံကုံမျိုးပဲဖြစ်စေအစိုးရမှာဘလို့တာဝန်မျိုးပဲယူထားသည်ဖြစ်စေဥပဒေအရဒဏ်တူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
ကိုရီးယားကျွန်းစံမှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမသမ္မတတက်တန်းကုံဆုံးမဲ့2022ခုနှစ်စံပိုင်းလောက်မှာစတင်မှုရည်မှန်းထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကပြောဆိုလိုက်သလိုအမေရိကန်သမ္မတဘက်ကလည်းကျေးဇူးတင်စကားပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးစီစဉ်တဲ့ပတ်သက်လို့ဆွေးနွေးမှုတွေမကြာခင်ကဆက်လို့ရပ်တန့်နေပါပဲ။ပြည်ရဲမျိုးတော်ကိုနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုတောရောက်ဆွေးနွေးမဲ့စီစဉ်ကိုဖြစ်လိုက်ဖို့လဲပြီးခဲ့တဲ့လတိုင်းမှာပဲသမ္မတထရန့်ကပြောဆိုထားတာပါ။မြောက်ကိုရီးယားကောင်ဆောင်ရဲ့ကြေညာချက်ကိုသမ္မတထရန့်ကတူတာလူမှုကွန်ရက်ကနေတုံ့ပြန်ရမှာတော့သူ့ဘော်ဒီဇိုင်းမမှန်ယုံကြည်မှုရှိခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့တယ်လို့အတူလက်တွဲပြီးအောင်မြင်အောင်ကျူးဝန်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါမှမဟုတ်အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပြောဆိုမဲ့စီစဉ်နေတဲ့ပတ်သက်လို့တရားဝင်ပြောဆိုတာမျိုးမရှိသေးဘူး။အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံချဲဝန်ကြီးပွန်ပေယိုကလည်းနျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့အားရမှုမရှိတဲ့သဘောထားမျိုးကိုပြောဆိုခဲ့တာပါ။ဆွန်လာကဆက်လို့မြောက်ကိုရီးယားကနျူကလ িয়ার နဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေမလုပ်တော့တဲ့အတွက်ဝန်ကြီးပွန်ပီယိုကချီးကျူးခဲ့ပေမဲ့လည်းကုလသမဂ္ဂလူညီကောင်စီဆုံးဖြတ်ချက်အရနျူကလ িয়ার လက်နက်တွေဖျက်သိမ်းမှုဂရုပြုထားတဲ့တခုတည်းသောနိုင်ငံဖြစ်ရှိနေစေဖြစ်တာကိုလည်းသတိပေးခဲ့တာပါ။ဖြစ်ပါရဲ့လူညီကောင်စီဆုံးဖြတ်ချက်နဲ့ဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာသမ္မတထရန့်နဲ့ထိပ်သီးသူဆွေးနွေးမှာမြောက်ကိုရီးယားကောင်ဆောင်ပြခဲ့တဲ့ကိရိယာအကောင့်ထဲပုံနိုင်အောင်ဆက်လက်ပူးပေါင်းကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုသွားခဲ့ပါရဲ့
ရုရှားထောက်လန်းရေးဟောင်းနဲ့တမိဖြစ်သူတို့အစိမ့်မီတဲ့ကိစ္စမှာရုရှားအစိုးရပါဝင်ပတ်သက်နေကြောင်းဗြိတိန်နိုင်ငံရဲ့ဆွဆွဲချက်ဟာလက်ခံနိုင်စရာမရှိကြောင်းရုရှားကဒီကနေ့ညှင်းဆိုလိုက်ပါတယ်ရုရှားကောင်းဆောင်ပိုင်းပေါ်ဆွဆွဲချက်တွေကိုဘလိုနည်းနဲ့မှလက်မခံနိုင်ကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းတောက်တွေကိုပြောတာပါရုရှားထောက်လန်းရေးဟောင်းဆာဂေးစခရပယ်နဲ့တမိဖြစ်သူယူလီယာတို့ကိုဗြိတိန်နိုင်ငံတောင်ပိုင်းကဆာလီဗယ်ရီမြို့မှာလှုပ်ကြံတပ်ဖြတ်ဖို့ကြံစီမှုနဲ့တန်တရားရှိသူရုရှားထောက်လန်းရေးနှစ်ဦးကိုဗြိတိရှ်အာဏာပိုင်တွေကမနေ့တုန်းကပဲမျက်ကွယ်မှာတရားစွဲဆိုထားပါလေမတ်လ၄ရက်နေ့တုန်းကတိုက်ခတ်မှုအတွေ့ရုရှားဆွေရကိုလည်းဝန်ကြီးချုပ်ထရီဇာမေကဆွဆွဲထားတာပါရုရှားနိုင်ငံရဲ့လုံရက်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်ကဒီနေ့ဆွေးနွေးဖို့လဲစီစဉ်ထားပါတယ်တိုက်ခိုက်မှုအတွက်အနောက်နိုင်ငံအတော်များများကလည်းရုရှားအပေါ်ပိတ်ဆို့တန်းခတ်အရေးယူခဲ့ကြပါတယ်ရုရှားဆွေရပြောခွင့်ရကတော့ဆယ်စ်ပူရီမြို့ကဖြစ်ရမှာရုရှားထိပ်တန်းခေါင်းဆောင်ပိုင်းရောအောက်ခြေအဆင့်မှာပါအစိုးရတာဝန်ရှိသူတွေတဲကပတ်သက်ဆက်နွယ်မှုမရှိကြောင်းညှင်းဆန်ခဲ့တာပါရုရှားထောက်လန်းရေးအဖြစ်မတင်ကားသူနှုတ်နဲ့ပတ်သက်လို့လည်းဗြိတိန်နိုင်ငံကတရားဝင်ဥပဒေကြောင့်အရအကူအညီတောင်းခံထားတာမျိုးမရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့အကြောင်းမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင
် VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7783ညတိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်နက်တက်ဆင်ထားတဲ့အဝေးထိန်ဒရုန်းယာဉ်တွေပါဝင်အမေရိကန်အစစ်မြေလက်နက်တွေကိုအိန္ဒိယကဝယ်ယူခွင့်ရမယ့်သဘောတူညီချက်တွေကိုဒီနေ့ပဲလက်မှတ်ရေးထုတ်လိုက်ပြီးနိုင်ငံခြားကာဝေးဆိုင်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ကြပါတယ်။ညူဒီလီမြို့ကလက်မှတ်ရေးထုတ်တဲ့အခမ်းအနားကိုတော့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုအိန္ဒိယကာဝေးနဲ့နိုင်ငံခြားဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။ Guardian Waiting Drone ရင်းနဲ့အိန္ဒိယကိုရောင်းချဖို့အမေရိကန်ကဒီနေ့စမ်းပါကလေးကကန့်လန့်ထားပေမဲ့သဘောတူညီချက်မရသေးတဲ့အတွက်တရားဝင်မရောင်းနိုင်သေးပဲဖြစ်ခဲ့တာပါ။ဝန်ကြီးမက်တစ်ကတော့သမိုင်းဝင်သဘောတူညီချက်ရခဲ့တဲ့အတွက်နိုင်ငံခြားစစ်ပတ်ဆိုင်ရာဆက်ဆံရေးပုံမခိုင်မာလာပြီးကာဝေးဆိုင်ရာအစ်မြင့်နည်းပညာတွေဖလှယ်နိုင်မှာဖြစ်တာကြောင့်နိုင်ငံစလုံးအတွက်ပုံမခိုင်မာအားကောင်းလာမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ Guardian Drone တွေဝယ်ယူခွင့်ရမှာဖြစ်တဲ့အတွက်အိန္ဒိယဟာလက်နက်တက်ဆင်ထားတဲ့ American Drone ရင်းတွေကိုဝယ်ယူခွင့်ရမယ်။မြောက်အတ္တလန္တိတ်စာချုပ် NATO ဖွဲ့ဝင်မဟုတ်တဲ့ပထမဆုံးနိုင်ငံတစ်နိုင်ငံဖြစ်လာတော့မှာပါ။ဟောစာရှင်းဝါကြီးထွားလာနေတဲ့တရုတ်နိုင်ငံပေါ်စိုးရိမ်မခင်ဖြစ်နေကြတဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုကြားအခုသဘောတူညီချက်ကဆက်ဆံရေးတွန်းမြင့်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်။နိုင်ငံခြားဆက်ဆံရေးတိုးတက်လာနေရမှာကာဝေးကဏ္ဍကပူးပေါင်းဆောင်ရွက်မှုတွေဟာအကောင်းဆုံးဖြစ်တဲ့အကြောင်းလဲအိန္ဒိယကာဝေးရေးဝန်ကြီးနမလာစတရာရာမန်ကပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာလိင်တူဆက်ဆံတာကိုပြင့်ဖို့အဖြစ်သတ်မှတ်ပြဋ္ဌာန်းထားတဲ့ကိုလိုနီခေတ်ဥပဒေကိုတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။စင်တုံ300လို့တည်ထားတဲ့ဥပဒေအရလိင်တူဆက်ဆံမှုဟာတဘာဝကိုဆန့်ကျင်ကျူးလွန်မှုဖြစ်တယ်လို့ပြဋ္ဌာန်းထားတာပါ။ဒီဥပဒေကို2009ခုနှစ်မှာ New Delhi အထက်တရားရုံးကဖျက်သိမ်းခဲ့တာပါ။ဒါပေမဲ့လို့လဲနောက်6နှစ်အကြာမှာတရားရုံးချုပ်က New Delhi အထက်တရားရုံးရဲ့စီရင်ချက်ကိုခြေဖျက်ခဲ့ပါတယ်။ ရှင်ယိုဇွဲအိန္ဒိယနိုင်ငံမှာလိင်တူဆက်ဆံမှုဟာမတင့်တော်တဲ့ကိစ္စအဖြစ်သတ်မှတ်ထားတာပါ။ဒါပေမဲ့လည်းဒီကနေ့ကြာသပတေးနေ့တရားရုံးချုပ်ဆင်းချက်ထဲမှာတော့ဒီဥပဒေကြောင့်အိန္ဒိယနိုင်ငံတွင်းက LGBT အတိုင်းဝိုင်းလို့ခေါ်တဲ့လိင်တူဆက်ဆံသူတွေ၊လိင်တူလိင်ခွဲဆက်ဆံသူတွေ၊လိင်အင်္ဂါပြောင်းလဲထားသူတွေအပေါ်မှာထိပါစော်ကားမှုတွေနဲ့တရားဆွဲဆိုခံရတာတွေဖြစ်စေတယ်လို့ဖော်ပြထားပါတယ်။
ဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြည်ညာ 6.9 ရှိတဲ့ငရင်တစ်ခုဒီနေ့လှုပ်ခတ်ရာကတည်ဆုံးသူဖြစ်တရားဝင်အတည်ပြုနိုင်သူ9ဦးတည်ရှိနေပါပြီ။ငရင်ဟာတိုမာကွန်မိုင်မြို့အရှိဘက်မြောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလည်းဂျပန်နိုင်ငံမိုးလေဝသဌာနကပြောပါရယ်။ပြင်းထန်တဲ့ငရင်မြောက်ရန်နဲ့ချီအိမ်တွေမြောက်ရောက်ကုန်လို့ဒေသခံကြီးရွာလမ်းတွေပေါ်မှာလည်းရွှေ့ရည်နဲ့ပြင်းထန်နေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3တန်းနီးပါးကလည်းလက်စစ်မီးတွေဖြတ်တောက်နေပါရယ်။ကျွန်းပေါ်မှာပြည်ဆွေးနွေးရေးရထားနဲ့ချီတိုစီနိုင်ငံကလေးစစ်ကိုလည်းပိတ်ထားရပါရယ်။ငရင်မြောက်လူပေါင်း140လောက်ထိရိုက်ဒဏ်ရာရပြီးအပြည့်စည်ရေးချမ်းမှလူ40လောက်ပြန်ဆုံးနေကြောင်းလည်းနိုင်ငံမှ NHC သင်္ထန်ကကြေညာထားပါရယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာမနေ့ညပိုင်းကအသေးခံဘုံးဖောက်ကွဲတိုက်ခိုက်မှုနှစ်ခုအတွင်းအာကစားသမားတွေကယ်ဆယ်ရေးလုပ်သားတွေနဲ့သတင်းတောက်တွေအပါအဝင်အနည်းဆုံးအရသား26ဦးသေဆုံးရပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ AMEC သတင်းအေဂျင်စီကကြေညာထားပါတယ်။မြို့တော်ကာဘူးရဲ့အနောက်ပိုင်းရှီယာမွတ်စလင်အများစုနေထိုင်ရာဒါစတီအီဘာချီရက်ကွက်မှာမနေ့ပုထုနေ့ညကအသေးခံဘုံးခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာပါတိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့သူလူ100နီးပါးကိုလည်းဆေးရုံတွေမှာကုသပေးနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အာဆီယံစီးပွားရေးအတိုင်ဝန်ကိုအကောင့်ထဲပုံနေခြင်းမှာပြည်တွင်းအသေးစားနဲ့အလန်စားစီးပွားရေးလုပ်ငန်းရှင်တွေဈေးကွက်ဆုံးရှုံးတာမျိုးမဖြစ်ရအောင်အစိုးရကအကူအညီထောက်ပံ့ပေးတာမျိုးကုန်ကျန်းသွင်းကုန်တွေအပေါ်အခွန်လျှော့ပေါက်ပေးတာမျိုးလုပ်တင်တယ်လို့စီးပွားရေးပညာရှင်တွေကအကြံပြုနေပါတယ်။ဒေသတွင်းနိုင်ငံတွေကကုန်ကျော်ပစ္စည်းတွေအခွန်ကင်းလွတ်ခွင့်နဲ့ပြည်တွင်းကိုဈေးသက်သက်သာသာဝင်လာမှာဖြစ်လို့ပြည်တွင်းလုပ်ငန်းရှင်တွေရှင်ပြန်ရမယ့်အနေအထားကြီးမားကြောင်းသတိပေးကြပါရစေ။ဒီအကြောင်း VOA သတင်းတော့ကိုဇော်ထက်တင်ပြမှာပါ
။လွတ်လပ်တဲ့ကုန်သွယ်ရေးအတိုက်အဝန်ကိုအာဆီယံနိုင်ငံတွေအချင်းချင်းဆောင်ရွက်တဲ့နေရာမှာဖွံ့ဖြိုးမှုနည်းတဲ့မြန်မာနိုင်ငံအနေနဲ့ဒီပညာပိုင်းမှာအားနည်းတဲ့အတွက်ပြပသွင်းကုန်နေတဲ့ဈေးနှုန်းရှင်ပြိုင်မှုခက်ခဲတာကိုစီးပွားရေးပညာရှင်တွေကထောက်ပြတာပါ။အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုရင်ဒီပညာပိုင်းများများပါတဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ရွေးချယ်လက်ခံတင်တယ်လို့ကုန်သွယ်မှုတင်တဲ့ကြောင်းတင်ကြားမှုတောင်ကန်ဦးသိမ့်မြင့်ဝေကအခုလိုတုံ့ပြန်ပါတယ
်။AEC ကိုသွားတယ်။ ASEAN Economic Community သွားတဲ့ခါကျတော့စီးပွားရေးပွင့်ညာတာအတူတူပွင့်ညာတာပဲလေအခွင့်လန်း။ဒါပေမဲ့လို့ကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းတွေပါတော့ဆိုရင်အများကြီးတဲ့အတိုင်းပဲဒီနည်းပညာကြောင့်ပဲ။အရင်းနှီးကြောင့်ကိုဒီလောက်မဟုတ်တော့ဘူးတကယ်ကျွန်တော်စဉ်းစားတော့ဒီတော့ကနည်းပညာလည်းမင်းနဲ့အရင်းနှီးရလည်းမရဘူးဆိုတဲ့အပိုင်းပေါ့။အခုကတော့ဒီအရင်းနှီးရတော့ထိုက်လျောက်တော့ရလာပြီဆိုတဲ့အားလေးကိုတွေ့ရတယ်။ပေါ်တော့အဲ့ဒီချက်ပေါ့နောက်တစ်ခုကတော့ပါတော့သူတို့နဲ့ကျွန်တော်တို့လည်းမတူတာပါတော့ဆိုလို့ရှိရင်အဲသူတို့က export လုပ်မယ်ဆိုရင် export subsidize လုပ်တယ်အဲကျန်တဲ့နိုင်ငံတွေဥပမာထိုင်းလိုပါတော့ဆိုရင်အဲ SME ပဲပို့ဖို့သူကပဲပို့ဖို့ export လုပ်မယ်ဆိုလို့ရှိရင် subsidize လုပ်တယ်ထောက်ပံ့ညီပါတယ်ပေးတယ်အဲသူတို့ကအခွန်မကောက်ဘဲနဲ့ကိုထောက်ပံ့ညီပေးနေတဲ့အချိန်မှာကိုကအခွန်ကောက်ပေးတယ်ဆိုတော့အဲ့ဒီမှာလည်းတွားပြီးတော့မရှင်းနိုင်တာမျိုးတွေတွေ့ရတယ်ဒါလည်းတစ်ချက်တော့တစ်ချက်ပေါ့နော်ဒါပေမဲ့သူဒီတရားရိုင်းလုံးတော့မဟုတ်ဘူးပေါ့
မြန်မာနိုင်ငံအတွင်းကပြည်တွင်းစက်မှုလုပ်ငန်းအများစုကအသေးစားလုပ်ငန်း SME တွေဖြစ်ပြီးတွင်းကုန်စားထိုးအတွက်ဆောင်ရွက်နေတဲ့လုပ်ငန်းတွေများပါတယ်ကုန်ကျန်းကတော့ပြည်ပကနေယူရတာဖြစ်လို့အဲ့ဒီကုန်ကျန်းပေါ်မှာတွင်းကုန်ခုံကို15ရာခိုင်နှုန်းကနေ300ရာခိုင်နှုန်းထိအမျိုးအစားပေါ်မူတည်ပြီးပေးနေရပါတယ်အဲ့လိုပေးနေရတာကလည်းပြည်တွင်းတွင်းကုန်ရဲ့ဈေးနှုန်းကိုရှင်တဲ့အခါမှာအခက်အခဲဖြစ်တယ်လို့မြန်မာနိုင်ငံကုန်တယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါတယ
်ကျန်တဲ့ပတ်သက်တဲ့အခွန်နှုန်းသားတွေလျှော့ပါအခုအင်ဒိုနီးရှားဒီနေ့ပြဿနာဖြစ်နေတဲ့ဟာမှာသူတို့အခွန်နှုန်းသားတွေတွင်းကုန်တွေကိုတင်ဖို့ဟာတွေသူတို့လုပ်နေတယ်ကိုယ်ကြီးကစားတဲ့ဟာတွေကိုလည်းသူတို့ထိမ့်ဖို့လုပ်နေတယ်အင်ဒိုနီးရှားရဲ့ရူပီယာလည်းဒီနေ့မှာအရန်ကျတဲ့အတွက်သူတို့လည်းတော်တော်လေးအလန်းဖြစ်သွားပါတယ်မြန်မာနိုင်ငံကပွင့်လင်းလာတဲ့အတွက်အာဆီယံအီကော်နမစ်ကွန်မြူနတီကလည်းအခုစပြီးတော့အကောင့်ထဲပေါ်တဲ့ဘဝရောက်တယ်ပြီးတော့ပြပကရင်းနှီးမြှုပ်နှံမဲ့လူတွေပြပကကုန်သွယ်မှုတွေအကုန်လုံးဝင်လာတော့မှာပါဒီအချိန်မှာသူတို့ဒေသအတွင်းမှာကြည်ပါဒေသအတွင်းမှာအာဆီယံအတွင်းမှာပဲသူတို့ကနှစ်20လောက်ရှိပြီးပွင့်နေတယ်ဟာမြန်မာနိုင်ငံအခုမနစ်တနေရာမှာစပြီးတော့ပွင့်နေတဲ့အတွက်ရှင်ပြိုင်နိုင်စွာလက်ရည်လုံးဝမတူပါဘူး kuno pun baby nak kain, tizan lassa SME di micro enterprise nado enterprise Islamu Islamu kan.
AEC lo kau ye, ASEAN siwa ye Taiwan go, tizan ni nengah ni zaman, nampak sengah kune tizan mah tungsa dia mah sahden kau ne pakai bimeh, pun biar mu nak jaya, kamar dia Vietnam Myanmar ne, lau ni nengah ngalor, nanti susah gue ya kebal ye, aku nampak sese. Senawai dia ni cama, ASEAN siwa Taiwan mah, memang dengan sahaja bawa lagi apa bahaya.
Kuzat eh, dari ini boleh jadi bahaya. Suai lawan teman hidup dekat cuba mukalla ronga di persi mukanya dia jangan le tempat jemari. Bukan hita si muka, suai cang hilawan teman hidup dekat cuba mukan. Dunia ini lantara sahaja yang poin jangan di persi mukmanaga. Susu bang jangwe teng lirang leya lau si lelu bukutan di tali suya apa kadarin topian mari. Di sini ni pada lu tanya cisa view itu nak nainkun endarin bepu mari.
Okey ba? Aku lagu mah suah cangwe lang dama. Di sini dekat cuba lu biasa sungguh mukin ni kira. Tanya tali suya apa? Tanya sahaja tetone tapa wapa wujin tenten ye wujin tauka sonyu winga kulu piu mari.
Aku nombor sungguh mukin se jenar lu cang le pada. Aku biasa sungguh mukin bua. เจ็ดปีมั้งลีต้องยาลีลงมาต้องชอบมาเนี่ยเอ็นดีสุดสัปดาห์นี้เราต้องว่าเจ็ดปีต่อมาเลยใช่ไหมเราต้องว่าชอบสัปดาห์มาลูกป่ะเอาได้สักวันเสร็จกูบอกนะถ้าเดี๋ยวเราลีเจ้าหน้าที่มาเลยนะไม่ใช่ต้องเจ้ามาเราไม่ใช่ต้องว่าเราคุ้นชินที่จะส่งเพื่อนมาปกติเราจะด้วยชีวิตเราต้องมีโอกาสที่ต้องมีทั้งเป็นโอกาสที่เนี่ย
จากที่มีเนี่ยช่างมีเนี่ยมาเลยอาศัยเงินเนี่ยเพื่อซื้อมือสิ่งเหล่านี้วันนี้ต้องรับส่งอยู่เองอ่ะพี่ว่าเลยจริงๆเนี่ยอีหลังจะเป็นตรงนั้นเนี่ยกูรับงานอะไรสักหนึ่งอะไรก็แต่ที่จริงแล้วอีกาเรื่องต้องทำเนี่ยช้าหนึ่งสิ่งเดียวแล้วว่าเป็นสิ่งเดียวแต่ว่าเรื่องเราเป็นสิ่งเดียวที่ใกล้ตัวเราอีกาช้าตรงนี้เดียวสิ่งเดียวยิ่งรับมือตัวเองตีส่งดูเลือดตัวตัวเรื่องจะตรงใจนู่นเนี่ยมีทางสู้เว้ยเนี่ยกูทั้งว่าไปท ကိုမှာဆွာချောင်းရီလောင်းတမန်ရေသိန်းတကာကျူပါမှုကြောင့်ပျက်စီးဆုံးရုံးခဲ့တဲ့သူတွေကိုစုစုပေါင်းငွေကျ၈၂၀၀၀ထောက်ပံ့ပေးထားတယ်လို့ဝန်ကြီးစောညွေဝင်းကဆိုပါတယ်။အောက်ကလကုံတွင်ဆွာရီလောင်းတမန်ရေသိန်းတကာကျူပါမှုကြောင့်ပျက်စီးဆုံးရုံးခဲ့တဲ့သူတွေကိုစုစုပေါင်းငွေကျ၈၂၀၀၀ထောက်ပံ့ပေးထားတယ်လို့သူကဆိုပါတယ်။ ဘဂူရိုင်းဒီသာကြီးရေသာရှင်မြို့နယ်တိုင်းဝကြေးရွာအုပ်စုဦးရီမူးကြေးရွာထက်စွာချောင်းရီလောင်းတမန်ရေပူလွှဲကနေအောက်ကလ၂၆ရက်နေ့မှာရေစတင်ကျော်ခဲ့ပြီးအောက်ကလ၂၉ရက်နေ့မနေ့ပိုင်းမှာရေတွေဝင်ရောက်လာခဲ့တာပါ။ရေလောင်းတမန်ရေပူလွှဲပြိုကျမှုကြောင့်ရေသာရှင်အုပ်သွင်းတောင်ငူကြောက်ကြီးမြို့နယ်တွေမှာရေကြီးရေချမ်းခဲ့ပြီးဒုက္ခတွေစခန်း၁၁၅ခုဖွင့်လှစ်ခဲ့ရသလိုလူရေရှိတောင် ောပါတယ်။လေယာဉ်ဆိုင်ပြည်ရင်းနဲ့ဆက်မြောင်းဝန်ကြီးဌာနကနေမြန်မာနိုင်ငံတစ်ခုလုံးကရေပူထွက်ကရေကျော်နေကြောင်းကြေညာထားတဲ့ဆယ်တွေ59ခုရှိနေတယ်လို့ကြေညာထားပါတယ်။ပဲခူးတိုင်းဒေသကြီးတွင်းမှာ10 20ခုကရေပူထွက်ကနေရေကျော်နေပြီးသတိပေးချက်ပေါ်မှာတိုင်းဆိုးရအနေနဲ့ကြိုတင်ပြင်ဆင်မှုသတိပေးချက်တွေလှုပ်ဆောင်နေပြီလို့ဗန္ဒစီမံဝန်ကြီးဦးညွတ်ဆွေကပြောပါတယ်
။ဆယ်တွေအကုန်လုံးမှာကျွန်တော်တို့သက်ဆိုင်ရာဝန်ထမ်းတွေနဲ့ဒီတော့အချို့ရမှုတွေနဲ့ပေါင်းဝင်ကြမှာအကုန်လုံးကျွန်တော်တို့သတိပေးတာလုပ်ထားပြီးနောက်တစ်ခါဒီအခြေအနေရလည်းပဲဆက်တင်မှာရောက်တဲ့အခါကျတော့ဘိုးကြီးကတတိပင်းနဲ့ယော့သွားပါလေ။ဒါတွေလောလောဆယ်အခြေအနေမှာဘာမှတိတ်ပြီးတော့အာဏာမရှိနိုင်ဘူးလို့ပြန်ပြောတယ်လေ
။ဒီပူလွှဲကရေကျော်နေကြောင်းကြီးညာထားတဲ့ဆယ်တွေဟာနေပြည်တော်ရေလောင်းသမားနှစ်ခု၊ပြည်ပြည်နယ်မှာတစ်ခု၊ချင်းပြည်နယ်မှာနှစ်ခု၊စကိုင်းတိုင်းမှာ၄ခု၊ပဲခူးတိုင်းမှာ20ခု၊မကွေးတိုင်းမှာ10ခု၊မွန်ပြည်နယ်မှာ1ခု၊ရခိုင်ပြည်နယ်မှာ10ခု၊ရန်ကုန်တိုင်းမှာ9ခု၊ရှမ်းပြည်နယ်မှာ1ခုနဲ့အေရဝတီတိုင်းမှာ3ခုလို့ဖြစ်ပါတယ်။ရေပူလွှဲကရေကျော်နေကြောင်းကြီးညာထားတဲ့ဆယ်တွေအောက်မှာနေထိုင်တဲ့သူတွေအနေနဲ့သတိထားနေထိုင်ဖို့လေလေယာစိုက်ကြွေးရင်းနဲ့ဆက်မြောင်းဝန်ကြီးဌာနပြည်တော်စုဝန်ကြီးတောက်တာအောင်သူကလည်းသတိပေးပြောဆိုထားပါတယ်ခင်ဗျာ
။နိုင်ငံရေးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာအမျိုးသားအမျိုးသမီးအချိုးအစားမမျှတမှုကြောင့်အိန္ဒိယနိုင်ငံတွေကအမျိုးသမီးတွေကိုတရုတ်နိုင်ငံသားတွေနဲ့လက်ထပ်ပေးရေးလူကုန်ကူးရောင်းစားခံနေကြရပါတယ်။ပြည်တွင်းစစ်ဆက်ဖြစ်နေတဲ့တရုတ်နယ်စပ်ကချင်ပြည်နယ်တွေကအမျိုးသမီးတွေဟာလည်းရောင်းစားခံနေရတာပါ။ရောင်းစားခံရပြီးနောက်လွတ်မြောက်လာခဲ့သူကချင်ပြည်နယ်ကအမျိုးသမီးတဦးကို AP သတင်းဌာနကတွေ့ဆုံမေးမြန်းထားတာကိုမတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ
်။အသက်18နှစ်အရွယ်မှာမြန်မာဘက်ကနေတရုတ်ဘက်ကိုသွားဖို့ဆွဲဆောင်စီရင်ခံခဲ့ရပြီးတဲ့နောက်ဆေးခတ်ခံရပြီးဇနီးမယားအဖြစ်ရောင်းစားခံခဲ့ရတယ်လို့မရစ်လူကကချင်ဘာသာစကားနဲ့ပြောပါတယ်။6နှစ်ကြာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာမ မတော်မတရားပြုကျင့်ခံရပြီးနောက်မှာတော့တားဖြစ်သူကိုထားပြီးထွက်ပြေးဖို့ခက်ခဲခဲခဲဆုံးဖြတ်ခဲ့ရတာပါမရက်လူဆိုရာကတော့သူ့ရဲ့နာမည်ရင်မဟုတ်ပါဘူးသူကတယောက်ပြီကနေထွက်ပြေးလာပြီးကချင်ပြည်နယ်ကဒုက္ခတွေဆက်ခံမှာဒီကနေ့ခိုးလုံနေတာပါတယောက်ပြီမှလောက်ရမယ်ဆိုလို့သူမကကချင်ပြည်နယ်ကနေတယောက်ပြီကိုတွားခဲ့တာပါဒါပေမဲ့ကားနဲ့ခဏလောက်မောင်းလာပြီးတော့အဲ့ဒီလူတွေကထမင်းစားဖို့ Bird Luka Gichin Bada Zagane Akulu Pyo Vare. ခေါဆွဲစားပြီးတော့တခုခုမှားနေပြီဆိုတာဒီမှာတိလိုက်ပါတယ်။ဘယ်မှာရောက်နေမှန်းလဲမသိပါဘူး။သူတို့ကဒီမှာကိုလူတယောက်ကိုလွှဲပေးပါတယ်။အဲ့လည်းလက်ပတ်ကြည့်တော့မှဒီမှာတရုတ်ပြည်ရဲ့ကိုရောက်နေတာပါ။ဟီနန်ခရိုင်ကဂူချန်ရွာကိုသူမကိုခေါ်သွားကြတာပါ။အဲ့ဒီမှာစိတ်မနှံ့တဲ့တရုတ်အမျိုးသားတဦးရဲ့ဇနီးမယားအဖြစ်ချောင်းနှစ်ချာနှိမ့်ဆက်ခံခဲ့ရတယ်လို့သူမကပြောပါတယ်။အဲ့ဒီ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ မိသားစုနဲ့ဘရောမပြန်မတွေ့ရရင်လည်းအိမ်မှာလည်းတေးသွားရလိမ့်မယ်လို့ကျွန်မထင်ခဲ့မိတယ်။ဘရောမလည်းလွတ်တော့မယ်မဟုတ်ဘူးလို့ထင်ခဲ့ပါတယ်။ကျောင်းနိုင်ငံမှာရောင်စားခံရသူအစီအတွက်ကပြီးခဲ့တဲ့နှစ်အတွင်းတိုးလာတယ်လို့ကချင်အမျိုးသမီးအဖွဲ့ကလည်းအခုလိုပြောပါတယ်။ဆာကောဆာဆန်းနာဆာဆန်းနာ။တနည်းထက်တနည်းပြဿနာပိုကြီးလာတယ်လေ။ကျမတို့ရဲ့အချက်လက်တွေအရာကိန်းနန်းတွေကတိုးလာတာ ကျောင်းလူမြောက်ရေးလမ်းစာပေါ်လာတာလို့ပြောပါတယ်တွေ့သမျှဖုန်းနံပါတ်တွေကိုခေါ်ဒီနောက်မှာတော့ကချင်စကားပြောတဲ့အမျိုးသမီးတဦးနဲ့တွေ့ခဲ့ပြီးအဲ့ဒီအမျိုးသမီးကသူမရဲ့မိသားစုကိုရှာပေးခဲ့တယ်လို့ပြောပါတယ်အဲ့ဒီနောက်မှာတော့မိဘတွေနဲ့ဆက်သွယ်ရခဲ့တာပါသူတို့ကအကူအညီပေးရဖွဲ့ကိုအကူအညီတောင်းခဲ့ပြီးတရုတ်ရဲခုလည်းတိုင်ခဲ့ပါတယ်ဒါပေမဲ့ဘာမှအကူအညီမရခဲ့ဘူ
ကိုညီပေးရအဖွဲ့ကသူတို့အစီအစဉ်နဲ့သူတို့ကဲထုတ်ခဲ့တာပါသူမလွတ်မြောက်လာခဲ့ပြီမလဲတားကိုချန်ထားခဲ့ရတဲ့အတွက်ဖြည့်စေမရဖြစ်နေသူပါကလေးကိုခေါ်လာရင်တယုံမိသားစုကသူမကိုလိုက်ရှာမှာကြောက်လို့ထားခဲ့ရတာလို့ပြောပါတယ်အေးဥမဝါနာရေလမ်ကိုငယ်ကကြွားဝါလိုက်ဆက်တာကိုဆက်ပြီးတော့မခံနိုင်တော့ကျွန်မထွက်ပြေးကိုဆုံးဖြတ်ခဲ့ တာလီမြနာကိုကြည့်ပြီးတော့သူကိုထားခဲ့ရမှာကြောင့်ကျွန်မငူခဲ့ရပါတယ်။အေးပီတရင်ဖွဲ့ကတယုံနိုင်ငံကရွာကိုသွားပြီးမရစ်ဘလူးပြောတဲ့မိသားစုထံကိုသွားပြီးမေးကြပါတယ်။အဲ့ဒီတယုံမိသားစုကအဖေဖြစ်သူနဲ့အမေဖြစ်သူကသူမကိုမနေခြင်းမဲ့အိမ်မှာခေါ်ထားခဲ့တယ်ဆိုတာကိုညင်ပါတယ်။လူကုန်ကူးသူတွေစီကဝဲခဲ့တာမဟုတ်တလို့ရိုက်လဲမရိုက်ဘူးလို့ပြောပါတယ်။ ဒါပေမဲ့ကချင်ပြည်နယ်ကနေမိုင်မောင်းထောင်ချီဝေးတဲ့ရွာကိုမရစ်လူဘလို့ရောက်လာတယ်လဲ။နောက်ကရင်မာတန်ကျိုးနဲ့ချီထားရတဲ့အမျိုးသားကိုဘလို့များလက်ထပ်ခဲ့တယ်လဲဆိုတာကိုတော့မိသားစုကမဖြေပါဘူး။မရစ်လူရဲ့တားဖြစ်သူကတော့ကြမ်းကြမ်းမာမာရှိနေပုံမှာသူမကတော့လွတ်လာတာတနည်းကျော်ပြီဖြစ်ပေမဲ့အခုအချိန်ထိတားဖြစ်သူကိုပဲတစ်ချိန်လုံးတွေးနေမိတယ်လို့ပြောဆိုပါတယ်ရှင်။မြန်မာနိုင်ငံအမျ
ောပြခဲ့တာဖြစ်ပါတယ်။လာမယ့်စနေနေ့ VU ရဲ့တရားရည်လိုင်းအစီအစဉ်မှာဓာတ်ရီဆွေးနွေးကြမှာပါလေ
။ဆိုရစီများရှင်။ဝေကြသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့ကိုကျော်စိုးလို့ကိုတရားရုံးကထောင်ခံအဖြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့ဒေသတွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ဒီမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စီနီယာဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စီနီယာ view ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဆွေးနွေးလို့တဲ့ဆိုရင်တော့မိမိတို့ရဲ့ဖုန်းနံပါတ်ကိုအမြန်ပေးပို့ကြဖို့ကိုလည်းမမေ့ကြပါနဲ့ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်နိုဝင်ဘာလမှာကျင်းပမဲ့လွတ်တော်ဂျားကာလာရွေးကောက်ပွဲမှာအမေရိကန်တွေဟာမဲယုံနေစီသွားကိုယ်ကျိုက်နှစ်သက်ရာကိုယ်စလေလောင်းတွေကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်အဲ့ဒီအချိန်ဟာမကြာခဏအငင်းပွားစရာဖြစ်နေတဲ့သမ္မတဒိုနယ်ထရန့်ရဲ့ဆောင်ရွက်ချက်တွေကိုထင်းကြီးနိုင်မဲ့ရွေးကောက်ပွဲလည်းဖြစ်လာနိုင်ပါတယ်အခုအခါမှာအထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုထိန်းချုပ်ထားတဲ့ Republican တွေရဲ့အနေအထားဟာနိုဝင်ဘာလထဲမှာပြောင်းလဲသွားနိုင်ပြီးဒီရွေးကောက်ပွဲရလဒ်ဟာကြံရှိနေတဲ့သမ္မတသက်တမ်းနှစ်နှစ်အတွင်းဆောင်ရွက်ရမယ့် Trump ရဲ့အစီအစဉ်တွေအပေါ်အကြီးအကျယ်တက်ရောက်လာနိုင်ပါတယ် VOA သတင်းတော့ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုကုအောင်ကတင်ပြပါမယ
် Please welcome the President of the United StatesDonald J.
Trump. လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဂျာကာလာလွတ်တော်ရွေးကောက်ပွဲတွေဟာသမ္မတရဲ့ဆောင်ရွက်ချက်တွေအပေါ်တည်ရောက်မှုရှိလာနိုင်တဲ့ကြောင့်သမ္မတဒေါ်နယ်ထရမ့်မှာလူမှုနဲ့တွေ့ဆုံပွဲတွေကျင်းပပြီးတော့အကြီးအကျယ်စည်းရုံးနေပါတယ်
။ Republicans in Congress.
Congress လွတ်တော်မှာ Republican တွေလိုအပ်ပါတယ်။ဒီကနေ့ Democrat Party ဟာလက်ဝဲမုန်းတရေသမားတွေစိတ်ဆိုးဒေါသထွက်နေကြတဲ့သူတွေအတွင်းစည်းကနေပြီးတော့အစိုးရကိုကြောက်တွန်းမှုကြံစနေသူတွေအခြေခံနေတဲ့ငွေရှင်ကြေးရှင်တွေနဲ့သတင်းမီဒီယာတွေရဲ့လို့တို့အတုံးချစေခိုင်းမှုကိုခံရပါတယ
်။ Trump ကတော့နိုဝင်ဘာရွေးကောက်ပွဲအတွက်ကြောက်မီးသွေးမိုင်းလုံသား Kevin Apollo လို့ထောက်ခံသူတွေကိုအလိုရှိနေတာ
ပါ။ I believe the way Trump believes.
Trump ယုံကြည်တဲ့အတိုင်းကျွန်တော်လည်းယုံပါတယ်။တကယ်လို့သာသူ့အလုပ်တွေကိုအနှောက်အယှက်မပေးကြဘူးဆိုရင်သူဟာစွန့်စွန့်တမန်ဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်။လှုပ်လဲလှုပ်ပြခဲ့ပြီးပါပြီ
။ဒါပေမဲ့လည်းအခုပြည်ပြင်ပြောင်းလဲရေးနဲ့နေကြတဲ့တိုင်းကာရန်ရေးလို့ Trump ရဲ့အစီအစဉ်တွေကိုတားဆီးဖို့အရေးနိုဝင်ဘာရွေးကောက်ပွဲအတွင်းလွှတ်တော်မှာအနိုင်ရအောင်ကြိုးပမ်းဖို့ဒီမိုကရက်တစ်ကတန်ဖိုးထံချထားတာပါ။အဲ့ဒီထဲမှာအထက်လွှတ်တော်အမတ် Bernie Sanders လည်းပါဝင်ပါတယ်
။ People are standing up. They are fighting.
ဒီဟာသူတို့ကရည်တည်တိုက်ပွဲဝင်ကြပြီးနိုင်ငံရေးစီးပွားရေးစရည်ကိုလည်းပြောင်းလဲပြစ်ကြပါလိမ့်မယ်။
ဒီမိုကရက်တစ်အနေနဲ့အခြေအနေကောင်းနေကြောင်းသုံးသက်သူတချို့ကထောက်ပြပါတယ်။ George Washington တက္ကသိုလ်ကနိုင်ငံရေးသူတွေတီ Lara Brown က
When you look at the overall landscape what you do see is a very typical
အနေအထားတစ်ခုလုံးခြုံကြည့်မယ်ဆိုရင်ဂျာကာလာယူကောက်ပွဲရဲ့သဘောတဘာဝအတိုင်းသမ္မတရဲ့ပါတီဟာတိတ်အခြေအနေမကောင်းတာကိုတွေ့ရမှာပါပြောရမယ်ဆိုရင်တော့ဂျာကာလာယူကောက်ပွဲဟာသမ္မတရဲ့လုပ်ပိုင်권ကိုဟန်ချက်ထိန်းညှိမှုအဖြစ်လူတွေကမြင်ကြတာပ
ါတကယ်လို့အထက်နဲ့အောက်လွှတ်တော်ယူကောက်ပွဲမှာဒီမိုကရက်တစ်သားအနိုင်ရမယ်ဆိုရင်တော့ Trump အနေနဲ့အခက်အခဲတွေရင်ဆိုင်ရနိုင်ကြောင်းအခက်အခဲတွေကထောက်ပြပါတယ် Brookings Institution ကBill Gelston က
No more Republican only legislation.
Republican တွေသဘောကျတဲ့ဥပဒေတွေကြီးပြဋ္ဌာန်းလို့မရတော့ပါဘူး။ဒုတိယအနေနဲ့ကတော့ Congress လွှတ်တော်ရဲ့အဓိကတာဝန်တွေကတစ်ခုဖြစ်တဲ့ကြီးကြပ်ထိန်းချုပ်မှုကိုလုပ်ပါလိမ့်မယ်
။ဂျာကာလာလွှတ်တော်ရွေးကောက်ပွဲကိုလူမှုဆန္ဒသဘောထားကောက်ခံပွဲအဖြစ်လည်းမြင်ကြပါရတယ်။အဲ့ဒီထက်မှသမ္မတအကြံပေးဟောင်း Steve Bannon လည်းပါဝင်ပါတယ်
။ This is an up or down vote. It couldn't be clearer.
ရှုံးနိုင်မဲပေးကြတာပါ။အဲ့ဒါထက်ရှင်းတာမရှိပါဘူး။တကယ်လို့လွှတ်တော်မှာအများစုအနိုင်ရရင်တော့သမ္မတထရမ့်ရဲ့အစီအစဉ်တွေဆက်အကောင့်ထဲပေါ်နိုင်မှာပါ။ရှုံးရင်တော့နန်စီပလိုစီကသမ္မတအစီအစဉ်တွေအလုံးရက်သွားအောင်လုပ်ပါလိမ့်မယ်
။ပါတီနှစ်ရလုံးအတွက်နိုဝင်ဘာရွေးကောက်ပွဲမှာအဓိကစီယုံပြောဆိုရမယ့်အချက်ကတော့ထရမ့်နဲ့ပတ်သက်တာပဲဖြစ်တယ်လို့ဆိုပါတယ်။ Gallup စတန်ကောက်ယူရေးအဖွဲ့က Frank Newport က
I think Republicans will actually bring him up.
Republican တွေကသူ့ကိုဝိုင်းတင်ပေးကြမယ်လို့ထင်ပါတယ်။ Democrat တွေအနိုင်ရမယ်ဆိုရင် Trump ကိုအရေးယူဖို့လှုံ့လာနိုင်တာကြောင့်သူတို့ကိုပဲမဲပေးကြပါလို့ပြောမှဖြစ်ပြီးဒီမိုကရက်တွေကတော့သူတို့ကိုမဲပေးမှသာထရမ့်ရဲ့မူဝါဒတွေကိုစန့်ကျင်နိုင်မှာဖြစ်တယ်လို့ပြောကြမှာပါဆိုတော့ဒီရွေးကောက်ပွဲမှာသူကအခေယာကြပါတယ
် Republican တွေအနေနဲ့အထက်လွှတ်တော်ကိုပုတ်ကာတီကာနဲ့ထိန်းထားနိုင်တဲ့အနေအထားမျိုးမှာပဲဒီမိုကရက်တွေကလည်းအောက်လွှတ်တော်နေရာအများစုကိုရလိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ။ VOA ရဲ့ဒီကြာသပတေးနေ့ညဘက်အစီအစဉ်ကိုည10:00အထိလိုင်းနမီတာ25 kHz 15953ညလိုင်းနမီတာ32 kHz 11803ညလိုင်းနမီတာ58 kHz 9335ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥောင်ခင်ရဲ့မြမာရေးသုံးသက်ချက်တင်ဆက်မဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နိုင်ငံတော်ကစောနှံပုံကံမှုမဟုတ်ဘူးဆိုတာကို NRPC ဥက္ကဋ္ဌပါဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြီးတော့နိုင်ငံတော်သမ္မတကြီးပြီးတော့
တိုင်းသားကြီးယာရီနဲ့ပတ်သက်ပြီးစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာမှာနောက်ပိုင်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ဆီးချိုယောဂနဲ့ပတ်သက်ပြီးတည်ဆုံရမှုကာကွယ်ရေးအပိုင်းတစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဆီးချိုနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံတည်နှုံများနေတဲ့အဓိကအကြောင်းရင်းတွေထဲမှာကျမ်းမာရေးနဲ့မညီညွတ်တဲ့အစားအစာအစားများနေတာကြောင့်ဖြစ်တယ်လို့ဆီးချိုအထူးကုတွေကသတိပေးနေပါတယ်။ဘယ်လိုကြောင့်ကျမ်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုအစားများနေရပါတယ်ဘယ်လိုကာကွယ်သင့်ပါတယ်ဒီအကြောင်းမြန်မာနိုင်ငံစီးဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌစီးဂျိုအထူးကုဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်โอเคစီးဂျိုသွေးဂျိုအထူးကုဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက္ခဒေါက်တာဦးတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီစီချိုယောဂကြောင့်တည်ဆုံမှုတွေများလာတဲ့အနေထားကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ဆင်းနေခဲ့ပြီးမှဒီတစ်ခေါက်မှာတော့ဆရာကြီးဒီစီချိုယောဂကြောင့်တည်ဆုံရနှုံလျှော့ချရေးကာကွယ်ရေးတက်ပေါ်ဆရာနော်ဒီအစားအသောက်ပိုင်းဆိုင်ရာအဓိကပြောမှာဖြစ်ပါတယ်ဆရာကြီးအဲ့တော့ဒီလျှော့ချရေးအတွက်အစားအသောက်နဲ့ပတ်သက်ပြီးတော့ဆရှင်းပြပေးပါလား
ဒီအစားအသောက်မှုနဲ့ပတ်သက်လို့ကျွန်တော်ဘယ်အရာတွေလုပ်လဲဆိုရင် healthy diet ကိုကျွန်တော်စားနိုင်အောင်လုပ်ဖို့လုပ်တယ် healthy diet မှာအဓိကပါလို့ဆို fruit and vegetable consumption ကိုပေါ့ခုစီအဲဒီလိုပဲဖြစ်နေတာပြီးပြီးရင်းရတဲ့တတိယလမ်းကိုစတဲ့မှုကအဲဒါ5 serving ပါတယ်ပေါ့ဒါတွေကငါးကပြင်းစားနေပြီကျွန်တော်အဲဒါ vegetable 3 serving ဆိုတာတော့3ငါးကပေါ့3ငါးပြင်းပေါ့နောက် fruit အဲဒါနှစ်ခါပြင်းတော့ကျွန်တော်စားမယ်လို့ဒါကဘာရဲ့ recommendation ပေါ့ကျွန်တော်ရှိမှာအဲ့ဒါကိုစတဲ့မှုကဘယ်လောက်ရှိလဲဆို55ရာခိုင်နှုန်းရှိတယ်ဟာ
တော်တော
်နေတာပါ55ရာခိုင်နှုန်းကျော်က85ရာခိုင်နှုန်းကျော်ကအဲ့ဒီကျွန်တော်ပြောတဲ့ recommendation ပြည်ပြီးအောင်စားကြမလို့မသိဘူးစားကြမလို့ဒီလိုစားနေတာတော့ရှိလို့အကျင့်ရှိလို့မစားကြဘူ
းအဲ့တော့ပညာပေးမှုတွေအများကြီးလုပ်လို့တော့ဆရာနော
်အဲ့မှာကျွန်တော်ကဒီအရင်ပညာပေးုံပြင်မင်းမလုပ်တော့ဘူးပညာပေးတဲ့ဆိုတာကျွန်တော်ပြောတာပဲရှိတယ်ပညာပေးပြီးတော့ပြောလိုက်တဲ့သူကပြီးတော့စားတုံးနေပါတယ်လို့ပြောဆိုသူတို့စားတုံးမှုရအောင်မကျွန်တော်က enabling environment not conducive environment to do light nine year look out
လည်းမရပါဘူးဆရာနော
်အခြေကြီးအခြေအနေပတ်ဝန်းကျင်ဖြစ်အောင်လို့ကျွန်တော်လုပ်ပြီးလို့ရတယ်။ဒါနိုင်ငံတော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလုပ်ရမှာပေါ့။အဲ့တော့ fruit and vegetable တွေမှာကောင်းတော့ကျွန်တော်တို့တတ်နေတာပါရှိတယ်ဆိုတော့အစီ။နောက်ပြည့်ဝစီပေါ့။ပြည့်ဝစီ saturated fat ဆိုတာကျွန်တော်ကအခန်းပူချိန်မှာထားလိုက်လို့ရှိရင်ခဲသွားတဲ့ကြီးတွေပေါ့။တိရစ္ဆာန်ကြီးရတဲ့အစီတွေနဲ့ဘုံညာတိရတော့စားဦးကြီးတွေ
။ Okay.
Unsaturated fat တွေဆိုတာမပြည့်ဝတဲ့စီရတော့အကောင်းဆုံးတော့ olive oil ပေါ့။ Sample ကြီးပေါ့။ကျွန်တော်ကြည့်ကြတော့ကျွန်တော်ကဘာညာကိုစတိမတ်ပါညာမှာတော့မလို့ရတဲ့ကြီးကြီးတဲ့ပုံမှန်ကဒီရက်ကျေပြတ်တိတ်ချာကြီးတယ်မရှိတက်နေယူစမ်းစားတော့ပဲဒါလက်တစုချလာပဲဒါပေမဲ့အဓိကကဲစီနန်းစီနန်းဒီကြစီပဲဒါတွေကိုစားနေဖို့ကျွန်တော်ကမစိုးဘူးပေါ့နော်ဒါပေမဲ့အကြက်တနာကကျွန်တော်မချသေးခင်ကပဲဘာညာရှိတဲ့စားသုံးကြည့်ရင်ကျွန်တော်အခု data တွေကောက်ပြီးတော့သူ့ရဲ့ quality နဲ့သူ့ရဲ့ CP ကို data တွေကျွန်တော်အကုန် analysis လုပ်ပြီးစမ်းသပ်ကြည့်ကျွန်တော်ပြသရေးနေတာပေါ့ဒီဘာသာ publish မှုဝါဒီတော့ညာတဲ့ကျွန်တော်ရဲ့တကယ်ကိုအဆင်ပြေရမယ်ဆိုရင်စားတုံးတဲ့စီဒီဘုံမှန်ရရတဲ့စီဒီရဲ့ more than
35% 95%ရရချောင်းပါဆန်နော်
ရောထားတာကြီးပဲ
ဟုတ်ကဲ့
စီဒီကအကုန်ရောထားတာကြီးပဲပဲစီကိုပြောလို့ရပဲစီဆက်ဆက်မရှိဘူးပဲစီကစောင်းကြီးရောတာနန်းစီကိုပြောလို့နန်းစီကိုနန်းစီကိုစောင်းကြီးရောတာလေတဲ့မလားအဲ့တော့အကုန်စောင်းစီကြီးရောရောနော်စောင်းစီကပြေချ ထုတ်လုပ်တဲ့မီးစနစ်က high technology နဲ့ quality ကြီးကြီးထုတ်ခဲ့လို့ဆိုရင်သူရှိရနေပြီးတော့90ရာခိုင်နှုန်းလောက်ကဆိုတော့ antigenic test ပေါ့အကောင်းတဲ့စီရီရနေတယ်ပေါ့အဲထုတ်လုပ်မီးစနစ်ကမဟုတ်တဲ့အခါကျတော့ကျွန်တော်ရတဲ့စီရီကဘာဖြစ်လဲဆိုတော့ low quality စီရီဖြစ်နေတယ်နိုင်ငံတော်ကနိုင်ငံခြားနေပဲတင်တဲ့စီရီကလည်း low quality ပဲကျွန်တော်စက်ပြချက်တဲ့အဆင့်လောက်ပဲရှိတယ
်အ
ဲအဲ့တော့ကျွန်တော်အဲ့ဒီစီရီနဲ့ရောလိုက်တဲ့အခါကျတော့သူနဲ့ရောလိုက်တဲ့စီရီအားလုံးကလည်းမှာဒီဝေးဒီပေါ်ဒီအန်ဆာချရစ်တီပေါ့အဲ့ဒါကြီးကတော့စစ်ကြေးရစ်စီပတ်တူပြုံးမှာ
မကောင်းတဲ့စီရီဖြစ်ပါတော့ဆရာဟုတ်ကဲ
့မကောင်းတဲ့ဟာကြီးဖြစ်ကုန်တော့သူကကျွန်တော်ဒီစီရီသားပြီးအဒ်ဝတ်စ်ရိုးစစ်ကိုခေါ်တယ်ကျွန်တော်သူကြော်ရီကျင်းပြီးတော့ဖြစ်တဲ့ယောဂါကြီးပေါ့ကျွန်တော်သူကြော်ကျင်းတယ်ဥနာသူကြော်ကျင်းတယ်ဒီဒီတာလေးပဲမှာပဲအဲ့ဒါဘဝကြီးမှာကျွန်တော်ကစွာဖြစ်တယ်ဆိုတော့ဒီဒီတာနဲ့တည်ညာနေအဲ့ဒါကျွန်တော်ဆိုတော့သူကမျိုးကုတီမျိုးလောက်ထားတဲ့ condition နဲ့ဆိုပြီးရဘဝကြီးမှာ cholesterol ရင်းများလာ blood count ရှိတယ်ဆိုရင်36တန်းက900ရာခိုင်နှုန်းကအဲ့ဒီ cholesterol ရန်ကုန်များနေတယ
်။
အဲ့ဒီမှာကျွန်တော်က subset group analysis လုပ်ရတဲ့အခါမှာဗာပြည့်တဲ့အမျိုးသမီးရဲ့90ရာခိုင်နှုန်းတိုလောက်က triglyceride လို့ပြောတဲ့မကောင်းတဲ့စီရီများနေပြီးတော့ HDL လို့ပြောတဲ့ကောင်းတဲ့စီရီများနေတယ်။ယောက်ျားကြီးရဲ့40ရာခိုင်နှုန်းကျော်ကဆိုတော့ triglyceride လို့ပြောတဲ့မစီရီများပြီးတော့ HDL လို့ပြောတဲ့ကောင်းတဲ့စီရီ good cholesterol နေပြီးတော့ bad cholesterol များနေတယ်။ပြဿနာပါပဲဆိုတော့ကျွန်တော်ကအဲ့ဒါတကူပေါ့โ
อเคအဲ့တော့ဒီပြဿနာကိုဆရာကြီး
ဘယ်လိုတောင်းအောင်လုပ်ပါမလ
ားဟုတ်ကဲ့
CEO CEO C down C down ရဖို့လိုမယ် C တက်ဖို့လိုတယ်နိုင်ငံတော်ကဒါဘူဝရချပြီးတော့ policy ချပြီးတော့နိုင်ငံတော်လုံးမရအောင်ကျွန်တော်အောက်ကလူတွေလောက်နေမရအောင်ဒါမှကိုယ်ပဲဥပဒေနာသွင်းတယ်အမှဆက်ကြိုးကြီးလုပ်တယ်ဒီစနစ်ဒီ policy ချတယ်ကိုချလို့လိုမယ်ဒီစီလေးကြောင့်ပြင်ပြီးရတော့ကျွန်တော်ဆရာလူကြီးတွေပြီးဖို့လိုတယ
်ဒီ
စီလေးကြောင့်ကျွန်တော်ပြင်ပြီးအဲ့တော့ဒီစီလေးကိုမသွင်းဖို့နော်ဒီမှာရှိရတဲ့စီရီကလူတို့မပြေစင်းတဲ့ယောဂမရစင်းတဲ့စီရီဖြစ်ဖို့ quality ညင်းတဲ့စီရီဖြစ်ဖို့ကျွန်တော်ကနိုင်ငံတော် policy ချဖို့လုပ်နေတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘယ်လိုအနေထားလေးရှိသေးလဲဆရာ
အများစားသူအများကြလို့လည်းကျွန်တော်တတိုင်းပြည်လုံးမှာစားသူကပုံမှန်ဒီမြတ်ပြည့်တဲ့အများကြီးများတယ်ဆရာအဲ့အများစားသူကလည်းလူတယောက်ကိုလိုအပ်ချက်မှာဒီ ratio က9 gram လောက်ပဲစားနေလို့ပြောကျွန်တော်ဘဝတူဒီစားသူက10.5 to 11 gram လောက်ရှိနေအဲ့တော့အဲ့ဒါကို5 gram ရအောင် short ချဖို့ဆိုတာအစားအသောက်တွေထုတ်ပြည့်တဲ့အချိန်မှာဆိုတာငပိကချဖို့ကြိုးစားပြီးဆိုပါတော့ငပိလေးဆိုပါတော့ငပိလေးထုတ်တဲ့အချိန်မှာစားရင်ညာပုံပြီးထည့်လိုက်တယ်။ဘာလို့လဲဆိုတော့ weight တော့ပတ်စံပေါ်ရအောင်တကယ်တော့အစားကိုဘလောက်ပတ်စံမထည့်ရမလဲ။နိုင်ငံတော်မူဝါဒချပြီးတော့ policy နဲ့ချပြီးတော့ guideline နဲ့ဥပဒေပေးရမယ်။ဥပဒေဆိုရင်အဲ့ဥပဒေကိုလုံနိုင်မှုအတွက် by law တွေကျွန်တော်လုပ်ဖို့လုပ်မယ်။ပြီးတော့မလုပ်တဲ့လူကိုကျွန်တော်ကအရေးယူဖို့ lobbying function တွေကျွန်တော်လုပ်ဖို့လုပ်မယ်။ကျွန်တော်အဲ့တော့ဟိုတာဝန်ရှိသူပေါ်နေပြီးဆက်ပြီးကျွန်တော်လုပ်လို့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
ကျွန်တော်ကမ္ဘာမှာဆန်စားသူတန်ကြီးကျွန်တော်ကြီးဆားတဲ့ဆန်တွေကဘာဖြစ်နေလဲဆိုတော့ highly polished အရန်ကိုဖြူအောင်ဖြူအောင
်ချိန်ထား
ဖြူအောင်လုပ်တာတော့ကျွန်တော်ကြီးအဲ့ဆန်တွေချိန်ထားတာပေါ့ဆန်ဖြူကကျွန်တော်ကြီးချက်ကြရတယ်အာဆန်ဖြူအောင်ကြည့်လိုက်တော့ဆန်ကိုကထားတဲ့ brand လို့ခေါ်တဲ့အမိပါတော့မပါတော့ဘူ
းအ
ဲ့တော့ဘာဖြစ်လဲဆိုတော့စားတာလည်းများပြီးပဲစားတဲ့ဆန်မှလည်း fiber တက်မပါတော့အဝေးကြတယ်နော်ဆိုချစ်ချစ်ရောကဖြစ်တယ်များလားပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာ
ကျွန်တော်လုပ်မယ်ပြင်ကျွန်တော် sandy ကိုထုတ်တာမှာ policy ပြင်ပြီးတော့ quality comment တွေပြန်ထုတ်ဖို့တော့မယ်လူတို့ကိုသိအောင်ပြောရမယ်ပြီးတော့လူတို့ကလည်းအဲ့ဒါ like တာနိုင်အောင်စားသုံးနိုင်အောင်အချင်းချင်းဆန်ပြီးလို့လို့ဒါပြောနေငါတို့ကလုပ်ပြီးမှဒါပြန်ရမှာ
ဟုတ်ကဲ့ချစ်သူများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးဥအောင်ခင်ရဲ့မြမာရေးသုံးသပ်ချက်ကိုနားဆင်ရမှာပါအစိုးရအဆက်ဆက်ကပြဋ္ဌာန်းထားတဲ့တရားစီရင်ရေးစနစ်ကိုအမျိုးသမီးတွေကယုံကြည်မရှိကြတဲ့အတွက်ဒလီထုံးစံအရယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းတွေကိုအားကိုးနေကြဖို့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
မျိုးသမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပဘာသာရေးခေါင်းဆောင်အယတာအသိအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံစရာရီစီကိုတွားပါတယ်။အဲ့ဒီအစ်စ်တွေမှာဖြေရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အစ်စ်ကိုရောက်တော့ပါတယ်။ဒါပေမဲ့ဒီအစ်စ်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနဲ့ကြေးရအုပ်ချုပ်ရေးမှုယုံကိုအမျိုးသမီးတွေအသုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။
ဒါကြောင့်လက်ရှိပြဿနာကိုဖြေရှင်းဖို့မကြိုးစားဘဲဘဝဟောင်းကအခုတို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလေးရှိပါတယ်ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာင်းစားတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Way အဖွဲ့ရဲ့သုတေသနစာရမ်းမှာဖော်ပြထားပါတယ်အထူးသဖြင့်အိမ်တွင်းအကျဉ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်။အစိုးရဌာနကိုမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ
်။ကချင်ပြည်နယ်မှာဆိုရင်ဒလိထုံနှန်းအစဉ်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်။ငွေကုန်လူပန်းဖြစ်တဲ့ပြဿနာဖြေရှင်းနည်းကိုလက်မခံဘဲဖျားသခင်အလိုတော်အတိုင်းဖြစ်ကျင်တာဖြစ်ပါစေလို့ဆုတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတူကဆိုပါတယ်။ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမသွားတော့ဘဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိတ်ဆက်ဆွေးနွေးပြဿနာဖြေရှင်းတဲ့နည်းကိုသုံးကြပါတယ်။ပြဿနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်။ဓမ္မဆရာဟာဖျားစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖျားရှိကိုเจ้าမှာဖြည့်ရှင်းလို့မရတော့မှရက်ွက်အုတ်ချုပ်ရည်မှုယုံကိုသွားကြတာဖြစ်ပါတယ
်။ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတူကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ချင်းလူအဖွဲ့အစည်းမှာအမျိုးသမီးရဲ့အားသာချက်ကိုအတိအမှန်မပြုဘူးလို့သူကယူဆပါတယ်။ဘက်ဆောင်ကလေးလာသုံးသပ်ပြီးပြဿနာကိုချင်းကပ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဘုရားရှိခိုးကြောင်းကရောချင်းလူအဖွဲ့စည်းကရောအတိအမှန်မပြုကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ချင်းနိုင်ငံရေးလောကနဲ့ချင်းခရိယံအဖွဲ့စည်းတွေမှာသင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်တဲ့
။ခရိယံအမျိုးသမီးတွေဟာပြဿနာအကျတဲနဲ့ရင်ဆိုင်ရပြီဆိုရင်ဓမ္မဆရာစီရင်ဖွင့်လေးရှိပါတယ်။ဒါပေမဲ့ဓမ္မဆရာဟာအမျိုးသားတွေဖြစ်နေတာမို့အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယံဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယံအချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမှရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်လိမ့်မယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေတ်2003ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရအဖွဲ့ချုပ်ဆိုတာရှိပေမဲ့အယုံကြည်ရှိသူနေတာကြောင့်2016ခုနှစ်မှာပြန်လည်ဖွဲ့စည်းခဲ့ပါတယ်။မတည်မှုဖြစ်ရင်ဓမ္မဆရာရက်ွက်အုပ်ချုပ်ရေးမှူးအမျိုးသမီးအတင်းအဖွဲ့ဆရာဝန်ရှေ့နေတရားရုံးစသဖြင့်အဆင့်ဆင့်သွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာစိတ်ဆက်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ
်။မြမတရားစီရင်ရေးစနစ်ဟာငွေလုံးကြေးကြများပြီးအချင်းကြံ့ကြလွန်ပါတယ်မြမစကားမတတ်တဲ့တိုင်းရင်သားတိုင်းရင်သူတွေအတွက်မသင့်တော်တဲ့နေရာဖြစ်ပါတယ်သက်ဆိုင်ရာအာဏာပိုင်တွေအဂတိလိုက်စားပြီးမတရားလုပ်မှကိုအမြဲတမ်းစိုးရင်ကြောက်လာနေရတဲ့စနစ်ဖြစ်ပါတယ်ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရာလုံနေမဲ့အစားတလေထုံးစံလုံနည်းလုံထုံးအရာစိစက်ဖြည့်ရှင်းကြဖို့မြကြီးနာမော်လမြိုင်နဲ့ရန်ကုန်ကရှေ့နေတွေကအကြံပေးကြပါတယ်မသိမှုဟာရောရေးပေးလိုက်ရုံနဲ့ညီကုန်းချုပ်သွားတာမဟုတ်ပါဘူး။အမျိုးသမီးကိုနှိမ်ပြီးဆက်ဆံတဲ့ဇလိကြောင့်ကာယကရှင်အမျိုးသမီးဟာနာမည်ပြက်သွားပြီးအထင်းအပြင်းအပြောခံရတဲ့ဘဝကိုရောက်သွားပါတယ်။ရောရေးပေးတဲ့အမျိုးသားဟာမသိမှုကလွန့်မြောက်သွားပြီးမြင့်အမျိုးသမီးကတော့မကောင်းတဲ့အကျိုးဆက်ကိုဆက်လက်ရင်ဆိုင်နေရပါတယ်။ဒီအချိန်မှာဘာသာရေးသဘောတရားနဲ့သာစိတ်ဖြေရမလို့ဖြစ်နေပါတယ်။မသိမှုဖြစ်ပြီးဆိုရင်ကျွလွန်သူကိုအပြစ်တင်လို့မရှိပဲကျူးလွန်ခံရသူရဲ့ဝိစားဆင်ရင်မှုကြောင့်ဆိုတဲ့လွဲမှားတဲ့အယူအဆကြောင့်အမျိုးသမီးဘက်ကပိုပြီးနစ်နာရတာကိုဒေါက်တာမေဝင်းမြင့်ကမေလကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာဆွေးနွေးတော်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီဟာ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတိုက်ပွဲကြောင့်စစ်ဘေးရှောင်လူထု2000ကျော်ရှိနေတယ်ဆိုတာနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးကျင်းပရေးပိတ်ပင်ခံရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာညညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ်လို့ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါရယ်။မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်ရေးထိုးထားတာကြောင့်စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချင့်ချင်စရာတွေရှိလာလို့ UNFC ကနေနှုတ်ထွက်ရတာဖြစ်တယ်လို့ဥက္ကဋ္ဌနိုင်ထောမွန်ကပြောပါတယ်။မွန်ပြည်သက်ပါတီဟာ UNFC အဖွဲ့အစည်းအတွင်းနှုတ်ထွက်ကြောင်းဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့လာမယ့် UNFC အဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်။မြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေဆဲဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘလူမြို့နယ်ထဲမှာအခုနှစ်ပတ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်လူစု2000ကျော်ရှိနေပြီလို့စစ်ဘေးရှောင်ကူညီရေးဖွဲ့ကပြောဆိုလိုက်ပါတယ်။ဒီစစ်ဘေးရှောင်တွေဟာစက်တင်ဘာလ4ရက်နေ့ကနမ်ဘလူမြို့နယ်မန်ဆန်မိုင်းမှုအုပ်စုမန်ဆန်မြောက်ကျောင်းနဲ့ဒီဘောမျိုးကဖုံးကျောင်းနှစ်ကျောင်းမှာခိုးလုံနေကြရတာဖြစ်ပါတယ်။စစ်ဘေးရှောင်တွေဟာနမ်ဘလူမြို့နယ်ပန်လုံအုပ်စုကရွာသားတွေဖြစ်ကြပြီးမြောက်ပိုင်းမဟာမိတ်သက်ဖွဲ့နဲ့ RCSSSC တို့ကြားတိုက်ပွဲကြောင့်စက်တင်ဘာလ3ပိုင်းမှာထပ်မံစစ်ဘေးရှောင်လာကြတာဖြစ်ကြောင်းဒီဘောမျိုးနဲ့စစ်ရှောင်ကူညီရေးဥဆောင်သူကြားကောင်းပါတီတွင်မူဆိုင်းလောင်ဆိုင်ကပြောပါတယ်ဒီစစ်ဘေးရှောင်တွေထဲမှာနာမကျန်းသူမတန်ဆွမ်းသူတွေလည်းပါဝင်နေပြီးဒီဘောစေယုံကိုပို့ဆောင်ခါရပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပစားခရိုင်အိုခီယာမြို့နယ်အတွင်းမှာရှိတဲ့ဘာလူခါလီအမတ်တစ်ဒုက္ခရဲစခန်းမှာဒုက္ခရဲ6ဦးကိုလူသစုကတပ်ဖြတ်ဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ3ရက်နေ့ကဒုက္ခရဲစခန်းနောက်ဖက်တောင်ကြားတစ်ခုမှာဒုက္ခရဲ3ဦးကိုလယ်ပင်ပြတ်ရှာတန်ရန်နဲ့ရဲတပ်ဖွဲ့ကနေတွေ့ရှိခဲ့ပြီးနောက်ထပ်ဒုက္ခရဲ3ဦးကိုတော့တနင်္လာနေ့ညနေပိုင်းကကော့တော့ပလောင်ဒုက္ခရဲစခန်းအနောက်ဖက်တောတစ်ခုမှာတန်ရာတွေနဲ့တွေ့ရှိခဲ့တယ်လို့TechNet New တည်င်းတဲ့ပုံမှာဖော်ပြထားပါတယ်အဲ့ဒီဒုက္ခတွေ6ဦးကိုလူသစုကစခန်းနဲ့1ကီလိုမီတာခန့်กว่าဝေးတဲ့တောင်ကြားကိုခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ဖို့စ조사ခဲ့တာဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကိုလည်းရဲတပ်ဖွဲ့ကနေရှာဖွေနေပါတယ်ဒေတာအတွင်းမှာဒုက္ခတွေရရှိလာပြီးနောက်လူသတ်မှု22မှုနဲ့မူရစေဝအပါဝင်အခြားအမှုပေါင်း400နီးပါးဖြစ်ပွားခဲ့တယ်လို့လည်းတည်င်းမှာရေးသားထားပါတယ်
မွန်ဒီရာလုံဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီနဲ့မွန်မျိုးရကိုစားပြုပါတီတို့ပေါင်းစည်းထားတဲ့ပါတီအမည်တစ်ကိုမွန်ပါတီဆိုပြီးတော့အတည်ပြုရွေးချယ်သတ်မှတ်လိုက်ပြီးဖြစ်ပါတယ်။ပါတီအမည်တစ်ရွေးချယ်သတ်မှတ်ပြီးတဲ့အတွက်ပါတီအသစ်မိတ်ဆက်ဘွဲတရကိုစက်တင်ဘာလအတွင်းမှာကျင်းပသွားမှာဖြစ်ပြီးမွန်ပါတီတွေပေါင်းစည်းသွားပြီးဖြစ်ကြောင်းကိုမွန်ပြည်သူတရလုံးကိုတရားဝင်ကြေညာသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။တစ်ဆက်တည်းမှာပဲပါတီတရားဝင်မှတ်ပုံတင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့လည်းပါတီကောင်းဆောင်တွေကပြောပါတယ်။မွန်ပြည်သူလူထုတွေမွန်တန်ဃာတော်တွေလူလာနေတဲ့မွန်တပါတီတဲ့ဖြစ်ရေးဟာဖြစ်လာတော့မှာမို့ကြံရှိနေသေးတဲ့မွန်ရစုတွေပါတီတဲ့ထဲပါဝင်လန်ဖို့အတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်
တန်လျင်မြင့်ရင်မြင့်တက်မှုကြောင့်ကရင်ပြည်နယ်အတွင်းမှာရေကြီးရေရှာမှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဗအံမြို့ပေါ်မှာရေဘေးရှောင်စခန်း၄ခုဖွင့်လှစ်ထားရဆဲဖြစ်တယ်လို့ဖာပွန်လိုင်းဘွယ်ကော့ကရိတ်မြို့နယ်တွေဘက်မှလည်းရေကြီးနေဆဲဖြစ်တယ်လို့ကရင်ပြည်နယ်သာတနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်။တန်လျင်မြင့်ရင်မြင့်တက်လာပြီးရေကြီးရေရှာမှုကြောင့်စပားစိတ်ခင်းတွေပျက်စီးခဲ့တယ်လို့ကနေ့အထိပြန်လည်းမဆိုင်နိုင်သေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်တောင်စီမြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့ NRPC ကနေတာမြင့်ချက်ကြောင့်ကျင်းပဖို့အစီအစဉ်ကိုရပ်နားထားလိုက်ရပါတယ်။ CSSU ကနေကျင်းပမယ့်အစည်းအဝေးတိုင်းကိုနိုင်ငံတော်အစိုးရကရောစစ်တပ်ကပါလိုက်လံကန့်ကွက်တားမြစ်နေတဲ့အပေါ်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဘလို့တရက်အကျိုးသက်ရောက်နေပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ
်စက်တင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိ၂ရက်ကြာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့အမျိုးရပြန်လည်တင်မြက်ရေးနဲ့ငြိမ်းချမ်းရေးပဟုဌာန NRPC ကနေပြီးခဲ့တဲ့28ရက်နေ့ကဖုန်းနဲ့အကြောင်းကြားလာတယ်လို့ CSSU အလက်တာဥက္ကရာဆိုင်အိုက်ပေါကရှမ်းစကားနဲ့ပြောပါတယ်
ဘုန်းနဲ့ကောင်စဖုံးမရယ်အမ်ပန်ဟေးဒွာ CSSU နိုင်နေဝ
အစီအဝေးကျင်းပဖို့အကုန်ပြင်ဆင်ထားပြီးပြီ။ဘာကြောင့်ပေးမလို့လဲဆိုတာတော့မပြောဘူး။လောလောဆယ်ဖုန်းဆက်အကြောင်းကြားလာတာ။ဇာတော့နောက်မှပို့လာမယ်လို့ပဲပြောသွားတယ
်။အမျိုးသားပြန်တဲ့တင်မြက်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာန NRPC ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဥက္ကဋ္ဌတာဝန်ယူထားတာပါ။ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုဟန့်သားတာဟာတိုင်းနာစည်းလုံးညီညွတ်ရေးကိုပြက်ပြားစေတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဆင်ခြင်တင်တယ်လို့ CSSU ကော်မတီဝင်ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပြောရေးဆိုခွင့်ရှိသူစိုက်လက်ကပြောပါတယ်
။ CSSU ဟာကျောင်းကြီးထဲမှာရှိတဲ့တိုင်းနာအကုန်လုံးနဲ့စည်းလုံးညီညွတ်ရေးကိုစောက်ကိုကြီးရည်ပြီးမဖော်ပြရတဲ့အဖွဲ့ကြီးဖြစ်တယ်။နိုင်ငံတော်ကစောနှံပုံကံမှုမဟုတ်ဘူးဆိုတာကို NRPC ဥက္ကဋ္ဌအပါအဝင်နိုင်ငံတော်အတိုင်းအမြံပုံကိုပြီးတော့နိုင်ငံတော်သမရာကြီးပြီးတော့စက်မတော်ကာကွယ်ဦးစီးချုပ်ကိုလည်းဒီအပေါ်မှာချင်းချင်းလေးလေးပြီးနားလည်ထားဖို့ဆိုတာပဲ CSS ကလုံးသမျှအစည်းအဝေးတိုင်းကိုလိုက်လိုက်ပြီးဖိတ်နေမယ်ဆိုလို့ရှိရင်နိုင်ငံစီစောက်မှုလုပ်ငန်းစဉ်မှာအယုံကြီးပြည့်စေတယ်ကျွန်တော်တို့ရဲ့ဒီဘက်ပါဝင်မှုကိုအဟံတားပြရလဲရောက်တယ်အဲ့ဆိုတော့ကြည့်ရှောက်ဒီလိုမျိုးမဖြစ်အောင်တောင်းရှိတဲ့နိုင်ငံတော်အကြီးအကဲများအနေနဲ့လောကကိုစင်ကြင်တင်တယ်လို့ပဲသဘောထားပြလို့ပါတယ်
။ရင်းချရေးလှုပ်ဆောင်ရမှာကြောသားရင်တာမခွဲခြားတင်ဘူးလို့ပြည်ထောင်စု Institute Director ဦးခွန်ဖိုင်ကပြောပါတယ
်။ရင်းချရေးလှုပ်တယ်ဆိုတာစီရေးလှုပ်တာနဲ့မတူဘူး။စီရေးဆိုလို့ရှိရင်တော့ငါနဲ့မတူငါရန်သူလို့တုံကောင်းတုံးနိုင်တယ်ပေါ့ဗျာ။ဒီရင်းချရေးလှုပ်တဲ့နေရာမှာကြောသားရင်တာမခွဲခြားရဘူး။ဒီလိုမျိုးကြောသားရင်သားခွဲခြားပြီးတော့ငင်းချမ်းကြီးလုပ်မယ်ဆိုတော့ဘယ်လိုလုပ်ငင်းချမ်းကြီးရမှာလဲ
ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုဦးသိန်းစိန်အစိုးရခေတ်ကဟန့်တားပိတ်ပင်မှုမပြုတ်ခဲ့ဘူးတဲ့အပြင်2014ခုနှစ်ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CSSU အစည်းအဝေးမှာတောင်မှအစိုးရရဲ့ကိုယ်စားလှယ်အဖြစ်ဝန်ကြီးဦးအောင်မင်းကိုဆေးလွတ်ပြီးဖွင့်ပွဲအမှာစကားပြောကြားစီခဲ့ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရခေတ်မှာတော့အစိုးရရောတပ်မတော်ကပါ CSSU အစည်းအဝေးကို၃ချိန်ထပ်မံပိတ်ပင်လာခဲ့တာဖြစ်ပါတယ်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေအားလုံးစုံစုံညီညီပါဝင်ဖက်စည်းထားတဲ့ရှမ်းအမျိုးသားကိုစားပြုစုပေါင်းဖက်စည်းကြီးဖြစ်ပါတယ်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေမွန်အရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့မွန်ပြည်သက်ပါတီတို့ကနေအစုအဖွဲ့လိုက်20ရာစုပင်လုံးနီလာခံပြန်လည်သုံးသက်ပွဲတွေမွန်လမြိုင်မြို့မှာကျင်းပနေကြပါတယ်။ဒီသုံးသက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။20ရာစုပင်လုံးနီလာခံပြန်လည်သုံးသက်ပွဲကျင်းပရတဲ့အကြောင်းရင်းကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်တွင်းမှုတဲ့နိုင်စံတင်ကအခုလိုပြောပါတယ
်။ပါလို့အတီးလေကိုစုနေတဲ့ဌာနတဲ့အလိုက်မှာအခုဒီတပြားချင်းမဆုံးမကြတာအားနည်းနေတဲ့ခါကြတော့နောက်တကယ်လို့သောတာချင်းခေါ်လာရင်တော့ဘာဖြစ်ဆုံးဖို့လို့ဒီလည်းဆိုပါဖြေလိုက်ရှာရတဲ့ပုံမျိုးပဲ
27ရာစုပင်လုံးကြီးလာခံပြန်လဲတုံးတက်တဲ့ပွဲတွေမှာပြည်ထောင်စုငင်းချမ်းရဲ့ဆွေးနွေးမှုပူးတွဲကော်မတီ UPTJC ကအသွေးအမှုဖွဲ့ဝင်တို့ကလည်းငင်းချမ်းရဲ့ဖြစ်စဉ်ဆိုင်ရာနဲ့ Veteran ဆိုင်ရာအကြောင်းအရာတွေကိုလည်းရှင်းလင်းဆွေးနွေးခဲ့ပါတယ်27ရာစုပင်လုံးကြီးလာခံပြန်လဲတုံးတက်တဲ့ပွဲမှာဖက်ထရယ်ရဲ့ရှင်းလင်းဆွေးနွေးခဲ့သူဒေါက်တာမြင့်တော်ဆိုးကလည်းအခုလိုပြောပါတယ
်။ငယ်ငယ်ဆွေးနွေးပွဲမပြီးသေးဘူး။နိုင်ငံရေးဆိုလို့ရှိရင်ပြည်ထောင်ကလုံးဝမဆွေးနွေးတာဘူးနော်။အဲ့တော့ဒါတွေဆွေးနွေးနိုင်ဖို့ကကိုယ်ဘာလုပ်တာလဲပြုလုပ်ဖို့လိုတယ်။ကိုယ်တယောက်တည်းမှန်တယ်လို့ပြောလို့မရဘူး။တိုင်းသားတွေကအများကြီးပဲ။ဒီလာမဲ့ညီလာခံရဲ့နော်။နောက်ပြီးတော့နောက်နှစ်မှာလုပ်မယ်ညီလာခံတစ်ခုသုံးခုမှာကနိုင်ငံရေးကိုဆွေးနွေးမယ်။ဒီလိုမှတော့ကိုပြည်စင်မှုအကောင်းဆုံးဖြစ်အောင်တော့ဒီလိုပွဲမျိုးလုပ်အောင်ပါ
။ကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံးကြီးလခံတွေမှာတိုင်းနာအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တဲ့အနေအထားကို UPTJC အသွေးအမှုမင်းစေယာဦးကအခုလိုရှင်းပြပါဗျ။
အခုညီလာခံမှာကအဓိကချုပ်သွင်းနေရတဲ့ပြဿနာကသဘောတူညီချက်ပါ။ဒီအောင်သဘောတူညီချက်တွေကအာဟာ long luck and I let all the injection Namadeo. Eddie Alon luck and I let the old Yasuraga, Jerome Tadudalo and Maho. Who lend kind to Lamamatua and Lena Kind this year.
ဒီလက်နက်ကိုင်းတွေကလည်းသဘောတူနိုင်တယ်အဓိကမွန်ပြတဲ့ပါတီကတော့စက်တင်ဘာတတိယပတ်အတွင်းမှာပါတီထိန်ချုပ်ငယ်မြေဖြစ်တဲ့ဝက်စင်စခန်းမှာကျင်းပသွားဖို့ရှိပါတယ်ရဲမှာကျင်းပခဲ့တဲ့မွန်လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကနေဆွေးနွေးရရှိထားတဲ့အချက်လက်တွေထဲကလူမှုရေးနဲ့မြေယာကြောင်းရနိုင်ငံတာပြီးခဲ့တဲ့တတိယကြိမ်23ရက်စုပင်လုံးကြီးလက်ခံမှာဆွေးနွေးတင်ပြနိုင်ခဲ့တ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်သက်ပါတီဟာညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမှာဖြစ်ပါတယ်။ရန်ပြည်မြောက်ပိုင်းနမ်တူမျိုးနယ်ထဲမှာတိုင်းနာလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေပြီဖြစ်ပါတယ်
။တရက်စီတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းကျေးဆိုင်ဖီဘာဝိုင်းတော်သားရဲ့တင်ဆက်တဲ့တိုင်းရင်သတင်းလှကိုနားဆင်ကြရတာဖြစ်ပါလိမ့်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ဗီဒီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါလိမ့်။စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာကဗီဒီယိုမြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတအမှတ် 855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်မနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတို24 40 51တို့မှာဖန်ယူနိုင်ပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
မြို့တိုင်းသတင်းစာကြီးမှာသမ္မတဒေါ်နယ်ထရန့်ဆိုရရဲ့ဆောင်းချက်တွေကိုဝေဖန်ထားတဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့သူဟာသူတို့မဟုတ်တဲ့အကြောင်းအမေရိကန်ဆိုရထိတန်းရရှိသူတို့ကငင်းဆန်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့စောင်းပါမှာဖော်ပြချက်တွေဟာဝန်ထဲစရာပြည့်ရောင်းတဲ့အစိုးရရဲ့ဆောင်းချက်တွေကိုသိသိအောင်သတင်းမီဒီယာတွေကကြိုးပမ်းမှုတစ်ခုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒုတိယသမ္မတမိုက်ပန်စ်ကလည်းစောင်းပါရေးသူဟာသူမဟုတ်ကြောင်းငင်းဆန်လိုက်တယ်လို့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကလည်းသူဒါမှမဟုတ်သူ့လက်ထောက်ကရေးသားတာဖြစ်ကြောင်းထင်ရှားပြီးပြောဆိုမှုတွေဟာမှားယွင်းတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုဖြူခံထားသူဘရက်ကာဗနော့ကိုအတီးပြုတ်ခန့်အပ်နိုင်ထက်လွတ်တော်မှာဒီနေ့လဲဆက်လက်ကြမ်းတာစစ်ဆင်နေကြပါတယ်။မနေ့ကကြမ်းတာမှုတွေအတွင်းမှာတော့သူဟာတိကျလွတ်လပ်တဲ့တရားသူကြီးတူဖြစ်ကြောင်းပြောဆိုခဲ့ပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့ CIA ဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုနဲ့ပတ်သက်လို့မိခွန်းတွေကိုဖြေကြားဖို့ကိုတော့ညှင်းဆန်သွားခဲ့တာပါ။ကိုရီးယားကျွန်းဆောင်မှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမသမ္မတတက်တန်းကုန်ဆုံးမဲ့2022ခုနှစ်စံပိုင်းလောက်မှာစတင်နိုင်မှုရည်မှန်းထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းကပြောဆိုလိုက်တယ်လို့အမေရိကန်သမ္မတကလည်းကျေးဇူးတင်စကားပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြစ်သည်အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေမကြာခင်ကဆက်လက်ရပ်တန့်နေချိန်မှာပဲပြည်ဝမ်းမြူအိုနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုတရားဥပဒေနဲ့အစီအစဉ်ကိုဖျက်လိုက်ဖို့လဲပြည်ရဲ့လာမှာပဲသမ္မတထရန့်ကပြောထားတာပါ။မြောက်ကိုရီးယားကောင်ဆောင်ရဲ့ကြီးညာချက်ပေါ်သမ္မတဒေါ်နယ်ထရန့်လူမှုကွန်ရက်တာလူမှုကွန်ရက်ကတုံ့ပြန်ရမှာတော့သူ့ဘော်ဒီဇိုင်းမမတ်ယုံကြည်မှုရှိခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီတဲ့ဒုက္ခတွေထွက်ပြေးရတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းအပြည်ပြည်ဆိုင်ရာရာဇဝတ်ကွန်ရက် ICC ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဟာ ICC ကိုအတိအမှတ်ပြုလက်ခံထားတဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့လူသားတို့ပေါ်ကျွလွန်တဲ့ရာဇဝတ်မှုမျောနိုင်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဖြစ်ပွားခဲ့သလားဆိုတာစုံစမ်းပိုင်ခွင့်ရှိကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆရာကတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမှုသဘောမတူတဲ့နိုင်ငံတကာနိုင်ငံပေါ်နိုင်ငံတကာဥပဒေတွေအရစီရင်ပိုင်ခွင့်မရှိတဲ့အကြောင်းအစိုးရမှပဲငင်းဆန်ပြောဆိုထားတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းကြီးညွှန်းကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီ line number 24 40 51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးကြော်ရွှင်နိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.